ဂျပန်နိုင်ငံကန်ယိုရက်မှာတော့ငလျင်ကြီးလှုပ်ခတ်နိုင်တဲ့အန္တရာယ်သတိပေးချက်ကိုအရင်ထုတ်ပြန်ခဲ့တာအခုပြန်လည်ဖော်ပြပေးလိုက်ပါပြီ။ဒေသခံပြည်သူတွေအနေနဲ့နေရပ်ပြန်သွားနိုင်ပြီးပုံမှန်တိုင်းပြန်လည်နေထိုင်သွားနိုင်ပြီလို့သဘာဝဘေးဒဏ်စီမံခန့်ခွဲရေးဝန်ကြီးကဒီနေ့ကြတာရင်းနဲ့မှာကြေညာလိုက်တာပါ။အထူးသတိပေးချက်ကိုဖော်ပြပေးလိုက်ပေမဲ့ကြီးမားတဲ့ငလျင်လှုပ်နိုင်တဲ့အန္တရာယ်အဆုံးသတ်သွားတာမဟုတ်တဲ့အတွက်ဒေသခံတွေအနေနဲ့ကိုယ်ပမာရောက်နေတယ်ဆိုတာတခြားသူတွေကိုအသိပေးထားဖို့အရေးပေါ်စာရေးရိက္ခာတွေစုဆောင်းထားဖို့အရေးပေါ်စီစဉ်တွေကိုတော့လှုပ်ထားကြဖို့ဝန်ကြီးကအကြံပြုထားပါတယ်။ဘယ်နေရာဘယ်ချိန်မဆိုကြီးမားတဲ့ငလျင်ကြီးလှုပ်ခတ်နိုင်သေးတယ်လို့လည်းသူကပြောပါတယ်။ Pacific Island ဒေသမှာအင်အားပြင်းထန်တဲ့ငလျင်ကြီးတစ်ခုလှုပ်နေတာကြောင့်ပြည်သူတွေဘေးကင်းရာထွက်ခွာဖို့ပြင်ထားဖို့ဂျပန်ဘူမိဗေဒဌာနကဘယ်တော့မှလည်းမတူတဲ့သတိပေးမှုကိုပြီးခဲ့တဲ့ကြာသပတေးနေ့ကထုတ်ပြန်ခဲ့တာပါ။ဒီတိပေးချက်ကြောင့်ဝင်းချိုဖူမီယိုကီရှိတာနိုင်ငံသားသွားမဲ့ခီးစဉ်ကိုတော့ဖျက်သိမ်းခဲ့ရပါတယ်။ဒီဂျပန်နောက်တောင်ပိုင်းကကျူရှူကျွန်းမှာပြီးခဲ့တဲ့အပတ်က 9.1 ပြင်းအားနဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပြီးတဲ့နောက်ပြင်းထန်တဲ့ငလျင်ကြီးလှုပ်ခတ်နိုင်ခြေပုံများနေတယ်ဆိုပြီးတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျ။